Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် View American တက်ကနေ2025ခုနှစ်ဇန်နဝါရီလ22ရက် View မြောပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကိုလိုင်းဒိုမီတာ1925နဲ့30တို့အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်က EU နဲ့တရုတ်နိုင်ငံတို့အပေါ်အခွန်တိုးကောက်မယ်လို့ပြောပါတယ်2022ခုနှစ်ကအမေရိကန်လွှတ်တော်အစအဟုအကြမ်းဖက်တိုက်ခိုက်သူတွေသမ္မတထရမ့်ပြန်လွှတ်ပေးခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်online ဝင်လင်ကိုင်းနေနေနေတရုတ်နဲ့မြန်မာအပါဝင်ဒေတာရင်း6နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့အကြောင်းတရုတ်ကကြေညာပါတယ်ဒီသတင်းတွေအပါဝင်တခြားထိတိုင်အောင်သတင်းတွေကိုအလိမ်မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဒုက္ခသည်လက်ခံရေးအစီအစဉ်ဆိုင်ခဲ့လိုက်တဲ့ American သမ္မတ Trump ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာတွေကြားစိုးရိမ်မှုတွေရှိနေပါတယ်
ခုလိုမျိုးမခေါ်ခဏယာယီရက်ဆိုင်ထားတဲ့ဆက်ဆံကြတော့ကျွန်တော်တို့ရခံစားရတာပေါ့အားလုံးပေါ့နော်ဒီဆက်မှာရှိရမိသားစုအားလုံးအားလည
်းနိုဘိုနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တူပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတူစီရင်တင်မာတာတွေကြောင့်ချောင်းတာတဲ့ငွေဆောင်ကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြတာအွန်လိုင်းငွေလိမ်ခိုင်းတွေနှိမ့်နေရင်ဆွေးနွေးတဲ့သတင်းအပအဝင်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးရစီရင်အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ရပါပါဒါနဲ့ဒူဘုံတဖူးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကဂျန်စီအစီအစဉ်နဲ့ကိုရတိုင်းရဲ့အားကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေလည်းနားဆင်ရပါပါဒါတွေကိုမနစ်ဆက်ပေးခင်မှာအခုရင်ဆုံးတော့ထေတဲ့ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးပါပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပသမဂ္ဂနိုင်ငံတွေကတွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြောဆိုလိုက်ပြီးအစောဆုံးဖေဖော်ဝါရီ1ရက်ကစတရုတ်နိုင်ငံကတွင်းကုန်တွေအပေါ်မှာလည်းအခွန်ဆယ်ရာခိုင်နှုန်းတိုးကောက်ခံသွားမယ်လို့ပြောကြလိုက်ပါတယ
် We're talking about a tariff of 10% on China based on the fact that they're sending fentanyl to Mexico and Canada.
Mexico နဲ့ကနေဒါနိုင်ငံတွေကို fentanyl ဓာတ်မူရစေးတွေပို့နေတဲ့အချက်ကြောင့်တရုတ်တွင်းကုန်တွေပေါ်အခွန်ဆရာခန်းတို့တိုးကောက်သွားမှာဖြစ်ပါတယ်လို့သမ္မတသည်အဖြစ်ကြမ်းသစ္စာကျင်းဆိုပြီးနောက်တနေ့အင်ဂျီရောမှာ Trump ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂနဲ့ပတ်သက်လို့တော့အမေရိကန်နဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာတွေကိုချိန်ငွေရှာပြန်ညှိဖို့လိုတယ်လို့ပြောပါတယ် EU အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုဝယ်တဲ့လောက်ဝယ်ယူတင်သွင်းခြင်းမရှိဘူးလို့လည်းပြောပါတယ်ဒီအခြေအနေတွေကိုပြင်ဆင်ဖို့ EU ပေါ်အခွန်တိုးကောက်တာဒါမှမဟုတ် EU ဘက်ကအမေရိကန်ရေနံနဲ့ဓာတ်ငွေတွေကိုပိုမိုဝယ်ယူဖို့လိုအပ်ကြောင်းသမ္မတ Trump ကပြောပါတယ်အခုလိုအခွန်တိုးကောက်မဲ့အစီအစဉ်တွေကိုဘယ်အချိန်လောက်ကစတင်အကောင့်ထဲပေါ်မလဲလို့သတင်းတောက်တွေကမေးလာမှာတော့ဖေဖော်ဝါရီ1ရက်နေ့လောက်စတင်ဖို့အစီအစဉ်အကြောင်းအစီအစဉ်ရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဖေဖော်ဝါရီ1ရက်နေ့ကစမက္ကဆီကိုနဲ့ကနေဒါတို့အပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်။မက္ကဆီကိုကနေဒါနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကသွင်းကုန်တွေအများဆုံးတင်သွင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားပေးရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုပိတ်ပင်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်ဒီမိုကရက်ပါတီအားကောင်းတဲ့ပြည်ထောင်22ခုကအင်္ဂါနေ့တုန်းကတရားစွဲဆိုကန့်ကွက်လိုက်ကြပါတယ်။သက်ဆိုင်ရာပြည်တဲ့အစိုးရတာဝန်ရှိသူတွေစုဝေးပြီးတော့တနင်္လာနေ့ကကျန်းသစ္စာကျိစုပွဲပြီးပြီးချင်းသမ္မတထရမ့်ကလက်မှတ်ရေးထိုးပြထန်းခဲ့တဲ့အမိန့်ကြောင့်တရားမဝင်ဝင်ရောက်လာသူတွေရဲ့အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေနိုင်ငံသားဖြစ်ခွင့်ဆုံးရှုံးမဲ့အပေါ်တရားစွဲဆိုခဲ့တဲ့အထက်မှာမြို့တော် Washington DC နဲ့ San Francisco မြို့တွေလည်းပါဝင်ခဲ့ကြပါတယ်။သမ္မတထရမ့်ဟာတရားဝင်မှုမရှိဘူးဆိုပြီးတော့သက်ဆိုင်ရာပြည်နယ်တွေရဲ့ရှင်းနေချုပ်တွေကလည်းတရားစွဲဆိုဖို့ပြင်ဆင်နေကြပါတယ်အခုလိုချက်ချင်းတရားစွဲလိုက်တာဟာကျွန်တော်တို့ပြည်내အတွင်းမှာရှိတဲ့ပြည်သူတွေရဲ့ဖွဲ့စည်းပုံစည်းမျဉ်းပါအခြေခံအခွင့်အရေးကိုကာကွယ်သွားမယ်ဆိုတာကိုသမ္မတထရမ့်အစိုးရသိစေဖို့ဖြစ်ပါတယ်လို့တရားစွဲဆိုရမှာပါဝင်တဲ့ New Jersey ပြည်내ကရှင်းနေချုပ် Matt Dion Flatkin ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုမှာတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေကမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်တရားရုံးကပယ်ချတာမျိုးကလွဲရင်အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားပေးရမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းမှာပြဋ္ဌာန်းထားပါတယ်။ဒီဖွဲ့စည်းပုံစည်းမျဉ်းပါဥပဒေပြဋ္ဌာန်းချက်တစ်ခုကိုသမ္မတတဦးတည်းကကိုယ်သဘောနဲ့ကိုပြင်ဆင်ပြဋ္ဌာန်းလို့မရဘဲလွှတ်တော်ကိုယ်စားလှယ်အများစုရဲ့သဘောဆန္ဒနဲ့သာပြုလုပ်နိုင်တာဖြစ်ပါတယ်ရှင
်။အမေရိကန်ကွန်ဂရက်စ်လွှတ်တော်ကို2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကဝင်ရောက်ဆင်းနင်းပြီးရဲတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့ထောင်တန်းကျရာဇဝတ်ပြစ်မှုကျူးလွန်သူအမျိုးအများကို ပြန်လွတ်ပေးတဲ့သမရအမိန့်နဲ့ပတ်သက်ပြီးသမရဒေါ်နယ်ထရမ့်ကကာကွယ်ပြောဆိုပါတယ်ဒီအဲ့ဒီလူတွေနိုင်ငံရေးမှာပါဝင်လာနိုင်မလားဆိုပြီးသတင်းတောက်တွေကမေးမြန်းလာမှာသူတို့ကိုလူငင်းချတာဝင်ပေးထားပြီးဖြစ်တာကြောင့်ဘာဆက်ဖြစ်မလဲဆိုတာစောင့်ကြည့်သွားမယ်ဆိုပြီးတော့လည်းပြောပါတယ်အမေရိကန်အစိုးရကအားသုံးဖယ်ရှားဖို့ဆောင်ရွက်ခဲ့တာကြောင့်ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့ Proud Boys နဲ့Outkeepers စတဲ့အစွန်းရောက်အဖွဲ့ခေါင်းဆောင်တွေအပါအဝင်လွတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ဖမ်းဆီးထားတဲ့လူပေါင်းထောင်နဲ့ခြေကိုပြန်လွတ်ပေးတဲ့သမရအမိန့်ကိုကြမ်းတစ်စာချိန်ဆိုပြီးနောက်တည့်ရက်ဇန်နဝါရီလ21ရက်နေ့မှာပဲသမရထရန့်ကလက်မှတ်ရေးထိုးခဲ့တာပါလွတ်တော်ကိုဝင်ရောက်စီးနှင်းတာကြောင့်အပြစ်ရှိကြောင်းဝန်ခံထားတဲ့လူပေါင်း200ကျော်ရဲ့မှတ်တမ်းကိုထရန့်ကပယ်ချခဲ့ပြီး1500ကျော်ကိုလည်းအပြစ်ကနေလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်ခင်ဗျာ
သမရထရမ့်အစိုးရအနေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဆက်သွယ်စကားပြောနေပြီးတော့မကြာမီမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းဆက်သွယ်စကားပြောဖို့ရှိတယ်လို့သမ္မတထရမ့်ကပြောဆိုလိုက်တဲ့အပြင်ရုရှားအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့ဖြစ်လာနိုင်ခြေရှိတယ်လို့ပြောဆိုခဲ့ပါတယ်။ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေထပ်လုပ်ဖို့ရှိလားလို့တဲ့နောက်တွင်မင်းမြန်းတာကိုတော့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဖြေကြားခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်ထက်ဆိုင် EU ဥရောပသမ္မတကပို့ပြီးတော့တာဝန်ယူရမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံ200လောက်ထည့်ဝင်ထားပြီးပြီလို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းအကူအညီအတွက်155ဘီလီယံကတိပြုထားပြီးတော့ EU ဥရောပသမ္မတကလည်း145ဘီလီယံကတိပြုထားပါတယ်။နေတိုးမဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်လုံလောက်အောင်ထည့်ဝင်ခြင်းမရှိဘူးလို့သမ္မတထရမ့်ကအရင်ကဝေဖန်ခဲ့ပူးပြီးတော့ပုံမထည့်ဝင်ဖို့တိုက်တွန်းခဲ့ပူးပါတယ်ရှင
်ဘီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ America အတန်းကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပပအောင်နေနေရေးတရုတ်မြန်မာအပါအဝင်ဒေသရဲနိုင်ငံတွေအကြပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။တရုတ်နိုင်ငံကုမင်းမြို့မှာမနေ့ကကျင်းပတဲ့အစည်းအဝေးမှာတရုတ်မြန်မာထိုင်းနိုင်ငံတွေအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေအာဆီယံရဲတပ်ဖွဲ့ကုလသမဂ္ဂမူရစေဝါတိုက်ဖြတ်ရေးနဲ့ရာဇဝတ်အနေနဲ့အဖွဲ့တွေလည်းတက်ရောက်ကြပါတယ်။အွန်လိုင်းငွေကြေးလင်လယ်တဲ့လုပ်ငန်းတွေကခေါင်းဆောင်တွေကိုဖမ်းဆီးရေးနဲ့လုပ်ငန်းတွေပပအောင်နေနှင်းဖို့ပူးပေါင်းဆောင်ရွက်ရေးသဘောတူခဲ့ကြတဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့ဇင်ယော်ပူးပေါင်းလှုပ်ရှားမှုပြန်လည်သုံးသပ်ခြင်းလို့နာမည်ပေးထားတဲ့အစည်းအဝေးဟာဆက်သွယ်ရေးလိမ်လည်မှုနဲ့လက်နက်ခဲယမ်းမောင်းခုံမှုတိုက်ဖြတ်ရေးအတွက်လန်ချမ်းမဲခေါင်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုစင်တာကပူးပေါင်းဆောင်ရွက်မဲ့အစည်းအဝေးဖြစ်တယ်လို့ပြောပါတယ်။ဒေတာရင်း6နိုင်ငံအကြားဆက်သွယ်ရေးလိမ်လည်မှုကိုအဓိကထားတဲ့ရာဇဝတ်မှုပေါင်း160ကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးတရားခံပေါင်း9000ကျော်ဖမ်းဆီးနိုင်ခဲ့တယ်လို့ပြည်သူ160ကိုကယ်တင်နိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်ခြား online ဝေကြီးလိမ်လည်တဲ့လုပ်ငန်းတွေနဲ့ online လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကရင်ပြည်နယ်မြရီရွှေကိုကိုနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေလဲပတ်ဖို့လိုအပ်တဲ့လျှက်စစ်ဓာတ်အားနဲ့ internet line အဆက်အသွယ်ကိုမြန်မာနိုင်ငံအတွင်းမှာရရှိတာမဟုတ်ဘဲနဲ့တဖက်နိုင်ငံကတစ်စစ်ရယူနေတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံနယ်စပ်နဲ့ကက်လျက်ရှိနေတဲ့ဒေသတွေဖြစ်ပေမဲ့ဇန်နဝါရီလ21ရက်နေ့ထုတ်မြမအလင်းသတင်းစာမှာဘယ်နိုင်ငံဆိုပြီးတော့တရားဝင်ထုတ်ဖော်ရေးသားထားတာတော့မတွေ့ရပါဘူး။ရွှေကိုကိုနဲ့ KK Park နယ်မြေတွေဟာလက်နက်ကိုင်အဖွဲ့ပေါင်းစုံလှုပ်ရှားနေပြီးတော့တရားဥပဒေစိုးမိုးရေးအဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့တွေအပြည့်အဝစိုးမိုးဖို့အခက်အခဲနဲ့ကန့်သတ်ချက်တွေရှိနေတယ်ဆိုတာကိုလည်းစစ်ကောင်စီကဝန်ခံထားပါတယ်။ဒီနယ်မြေမှာရှိတဲ့အခြေခံအဆောက်အဦတွေနဲ့ရင်းနှီးမြှုပ်နှံမှုအများစုဟာပြည်ပအဖွဲ့အစည်းတွေကလာရောက်ရင်းနှီးမြှုပ်နှံထားတာဖြစ်တဲ့အကြောင်းလည်းသတင်းစာမှာဖော်ပြပါတယ်။2023ခုနှစ်ကနေ2025ခုနှစ်ဇန်နဝါရီလအထိတရုတ်နိုင်ငံသား9300ကျော်အပါအဝင်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာခိုင်းစေခံရတဲ့လူ9500ကျော်ကိုကယ်တင်ပြီးတော့နေရပ်ပြန်ပို့နိုင်ခဲ့တဲ့အကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ထားပါတယ်။ကြားဖြတ်လုပ်ငန်းတွေမှာခိုင်းစေခံရပြီးပျောက်ဆုံးနေသူတွေကိုရှာပေးဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း38နိုင်ငံကအကူအညီတောင်းခဲ့ပြီးတော့အခုချိန်ထိလူ3000နီးပါးကိုရှာဖွေနေဆဲဖြစ်တဲ့အကြောင်းလည်းစစ်ကောင်စီရဲ့တရင်ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်။
မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေလိမ်ကိုင်းတွေရဲ့ဖန်ဆီးခန့်စီခြင်းခံထားရတယ်ဆိုတော့သူတို့မိသားစုဝင်တွေပြန်လွတ်ပေးတရုတ်မိသားစုဝင်တွေကတောင်းဆိုနေကြပါတယ်။မကြတဲ့ခင်ကတရုတ်ရုပ်ရှင်တရုတ်ဆောင် ဝမ်ချင်းအဲ့ဒီငွေလင်ကိုင်းတွေရဲ့ဖျားယောင်ဖဆီးကြီးခံခဲ့ရပြီးလွတ်မြောက်လာတဲ့ဖြစ်ရကြောင့်တရုတ်နိုင်ငံသားတွေကဖဆီးခံထားရတဲ့သူတို့မိသားစုဝင်တွေပြန်လည်ရေးအတွက်လှုပ်ရှားတောင်းဆိုမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာပါအသက်20နှစ်အရွယ်တရုတ်ဆောင်ဝမ်ချင်းဟာရုပ်ရှင်ရိုက်မယ်ဆိုပြီးထိုင်းနိုင်ငံကိုလိန်လေခေါ်ဆောင်ခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံဘက်အချမ်းအမြပရိမျိုးမှာရှိတဲ့ကြားဖြန့်အွန်လိုင်းငွေလင်ကိုင်းတွေရဲ့ခေါ်ဆောင်သွားခြင်းခံခဲ့ရတာပါမြန်မာနိုင်ငံအတွင်းကကြားဖြန့်ငွေလင်ကိုင်းတွေရဲ့ဖဆီးခံထားရတဲ့တာမန်တရုတ်နိုင်ငံသားတွေအနေနဲ့သူတို့မိသားစုဝင်တွေပြန်လည်လွတ်မြောက်ရေးအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ခဲ့ကြပေမဲ့တရုတ်ဆောင်ဝမ်ရှင်းကတော့တရုတ်နိုင်ငံမှာကြံခဲ့တဲ့ရည်စားဖြစ်သူရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ရပ်ပိုင်းအတွင်းမှာပဲပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါကိုနမူနာယူပြီးတရုတ်လူထုအကြပုံမိုကျေပြန့်တဲ့လူထုအခြေပြုလှုပ်ရှားမှုတွေလှုပ်ဆောင်လာခဲ့တာမှာရပ်ပိုင်းအတွင်းမှာပဲတရုတ်မိသားစုဝင် 1,800 ကသူတို့မိသားစုဝင်တွေထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေလမ်းကိန်းတွေonline ငွေလင်ကိုင်းနေမှာဖန်ဆီးခံထားရတယ်လို့သတင်းပို့လာကြတယ်လို့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းဖန်ဆီးထားတဲ့ဝီဂါလူမျိုးစုဝင်48ယောက်ကိုတရုတ်နိုင်ငံလက်ထက်လက်တလောပြန်ပို့ဖို့အစီအစဉ်မရှိသေးတဲ့အကြောင်းထိုင်းတာဝန်ရှိသူတွေဒီကနေ့ January 22ရက်နေ့မှာပြောဆိုပါတယ်ဝီဂါလူမျိုးစုဝင်တွေကိုနေရပြန်ပို့မယ်ဆိုပြီးနှိမ့်ဆက်ညှိပန်းခံရမှာစိုးရိမ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကထောက်ပြပြီးတော့ပြန်ပို့မယ်အစီအစဉ်ကိုချက်ချင်းရပ်ဆဲဖို့ထိုင်းနိုင်ငံကိုမနေ့ကတောင်းဆိုခဲ့ပြီးနောက်မှာပဲထိုင်းနိုင်ငံဘက်ကအခုလိုပြောဆိုလိုက်တာပါဒီကိစ္စအမျိုးသားလုံခြုံရေးကောင်စီကဆုံးဖြတ်မှာဖြစ်ပြီးတော့လောလောဆယ်ပြန်ပို့ဖို့အမိတ်ပေးထားတာမရှိသေးတဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနထိတ်တန့်အရာရှိတစ်ယောက်က AFP သတင်းဌာနကိုပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒုက္ခသည်လက်ခံရေးအစီအစဉ်ဆိုင်ငံ့နဲ့အမေရိကန်သမ္မတရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာတွေကြားစိုးရိမ်မှုတွေရှိနေတဲ့သတင်းကိုစပြီးတော့ပြောပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်ငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအမိတ်ထုတ်ပြန်လိုက်တဲ့အတွက်ဆယ်စုနဲ့နှစ်စုကျော်အထိထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်မဲ့သလိုတွေဖြစ်သွားရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP လို့ခေါ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူသမရသက်တမ်းနောက်တစ်ချိန်ပြန်ဖြစ်တဲ့ပထမဆုံးနေ့မှာပဲလက်မှတ်ရေးထိုးခဲ့တာပါဒီအတွက်နေဆက်ဒုက္ခသည်စခန်းနေမှာနေထိုင်နေတဲ့ဒုက္ခသည်9000ကျော်ကတော့ညှော်လင့်ချက်မဲ့တယ်လို့ဖြစ်သွားခဲ့တယ်လို့ဆိုပါတယ်လူဦးရေ1000ဝန်းကျင်ရှိတဲ့နိုဘိုဒုက္ခသည်စခန်းကဒုက္ခသည်တဦးကတော့ VOA ကိုအခုလိုပြောပါတယ
်အဲဒီတိုင်းနေကြတော့ချိုးလူတွေလည်းစိတ်မကောင်းကြဘူးပေါ့သူတို့အဲ့ဒီခွင့်ရအဲ့ဒီရလာမဲ့ဟာခွင့်ရလေးကိုသူတို့စောင့်မျှော်နေတာအရင်ကောသမရာကျိုးပိုင်းတဲ့ကလက်မှတ်ထိုးရတဲ့ဟာကနေထွန်းတက်လာတော့အလုပ်စဉ်းစားရတယ်ဆိုတော့သူလည်းစိတ်မကောင်းကြဘူး။နောက်စိတ်မကောင်းရလို့ပြီးတော့ဘာမှလည်းမလုပ်နိုင်ဘူးပေါ့နော်။အချိန်မှပြန်ပြီးတော့လှုပ်လာမလဲဆိုတာကိုပဲပြန်ညှော်လင့်နေတယ်။အဲ့ဒီညှော်လင့်ချက်ပဲထားတာပေါ့။အားတော့မရှိဘူးပေါ့နော်။ကျွန်တော်တို့ပို့ပြီးတော့တချို့တကြားလည်းစိတ်အားငယ်ကြတာပေါ့။ဆုံးကုန်ပြောရရင်တော့မှရကျွန်တော်တို့တွေကတော့ဘယ်လိုမြင်လဲဆိုတော့ဒီအမေရိကကိုညှော်လင့်ပြီးတော့ဒီမှာလှုပ်လာတဲ့ကျွန်တော်တို့ပထမတစ်ချိန်ကတော့အော်သူတို့အမေရိကကိုတင်မဲ့လူတွေလာပြီးတော့လက်မှတ်ထိုးလို့ရတယ်ဆိုပြီးတော့အင်တာဗျူးသွားတဲ့အချိန်ပြီးသွားတဲ့အချိန်မှာလူတွေအများကြီးအားရှိကြတယ်အများနဲ့စိတ်ကြိုက်တကြွရတယ်အခုကျတော့လက်ပြန်ပြီးတော့လူကအခုလိုမျိုးမခေါ်ဘူးခဏယာယီရက်ဆိုင်ထားတဲ့ဆိုတဲ့အခါကျတော့အဲဒီလိုပဲကျွန်တော်တို့ရတော့ခံစားရတာပေါ့အားလုံးပေါ့နော်ဒီဆက်မှာရှိရမိသားစုအားလုံးအားခံစားရတာပေါ့
တမရအပြောင်းလဲအစိုးရအပြောင်းလဲကာလတွေမှာအခုလိုမျိုးအမေရိကန်နိုင်ငံမှာဒုက္ခသည်ခေါ်ယူရေးယာယီရက်ဆိုင်ထားမယ်ဆိုပေမဲ့လူအခွင့်ရေးကိုလေးစားလိုက်နာပြီးလူသားချင်းစာနာမှုအထောက်အကူတွေပေးလေးရှိတဲ့အမေရိကန်နိုင်ငံဟာသူတို့ကိုပြစ်ပယ်ထားမှာမဟုတ်ဘူးလို့ယုံကြည်နေကြသူတွေလည်းရှိနေသေးဖြစ်ပါတယ်ညှော်လင့်ချက်တွေဆက်လက်ထားသူတွေရှိနေတယ်လို့လည်းမေလာဦးဒုက္ခသည်စခန်းကဒုက္ခသည်တို့ကအခုလိုပြောပြပါတယ
်ဒုက္ခသည်ထပ်တက်လာတဲ့ပုံမှာတော့ဒုက္ခတွေကတော့တချို့လူတွေကတော့ဟိုမျောလဲကြရတော့ရှိနေတာပေါ့နော
်။ဒါ
ပဲပြခေါ်မှာပါ။အဲ့လိုမျိုးတော့လည်းရှိနေတယ်။တချို့လူကြတော့လည်းဟိုထပ်တက်လာပြီးဆိုတော့ငါတို့သွားဖို့မျောလဲကြရတော့ဝေးသွားပြီးဆိုတော့အမျိုးတော့လည်းအများကြီးရောရှိပါတယ်
။ဒ ဒုက္ခတဲ့စခန်းတွေမှာတော့အကူအညီပေးတဲ့အဖွဲ့တွေကကူညီထားတာကဒုက္ခတဲ့တူကိုတလကိုဘန်းဝင်200ကျော်အမေရိကန်ဒေါ်လာနဲ့ဆိုတူကိုကိုးထော်လာလောက်နဲ့တလလုံးကိုရက်တီစားတောင်းနေထိုင်နေကြတာပါခက်ခဲမှုတွေအလုပ်လုပ်ကြရင်လို့မရတာတွေကြောင့်လဲကလေးတွေပညာရေးအားစားကြောင်းတက်နိုင်ဖို့တွေလဲခက်ခဲလာကြပါတယ်အစီအမပြေမှုတွေများလာတဲ့အခါမှာစိတ်ကြရောဂါခံစားရတာတွေလဲများလာတယ်လို့လဲဒုက္ခတဲ့တူကပြောပ
ီးဟိုလိုလဲခန္ဓာကိုချွတ်တဲ့နေတဲ့လူတွေတက်ကြီးရွယ်ဟိုကြတော့300ကျော်လောက်ရတယ်ဟုတ်ကဲ့ဒီနေလာတဲ့နေလာတဲ့ဒီမှာနှစ်နှစ်ပြည့်အချိန်ကြာကြီးနေလာတဲ့ဖေးဆက်လိုက်စောင့်မျှော်လာတဲ့ဘဝတွေအကုန်လုံးအချိန်ကြာကြီးဒီထဲမှာပဲနေလာတဲ့ခါကျတော့ဘသူဘာလောက်လာလောက်လာကျွန်တော်တို့တွေကလုတ်ပိုင်ခွင့်နေကြောပိုင်ခွင့်နေတင်ပြပိုင်ခွင့်နေဘာမှမရှိတဲ့ခါကျတော့ကျွန်တော်တို့ကဒီလိုမျိုးနေတာဒီလိုမျိုးနေတဲ့ဘဝတွေနဲ့ပဲနေသားကြနေကြတာပေါ့မယ်အခုဆိုလို့ရှိရင်တော့သမဏတော်မှာကျွန်တော်တို့ကြောင်းရတယ်တရားလောက်ရှိတာကျွန်တော်တို့ကအဲ့ဒါကြောင့်စေစုနှစ်ခုမိဘကိုကျွန်တော်တို့ကကတ်သွားပြီအဲသတိနေကြဒီစီနောက်နေထိုင်နေလူနေမှုဘဝရဲ့ဒီရီခက်ခဲတဲ့ခါကျတော့
ဒီစစ်ကြောယောဂါတွေတော့ సై ကိုသမားတွေညားလာတာပေါ့ဒါတွေဒါတွေကိုကျိုးတွေဒါတွေညားတာပေါ့တိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်9000ကျော်လောက်နေထိုင်နေကြရတာပါသူတို့ဟာအနည်းဆုံး10နှစ်ကျော်ကနေ20ကျော်ထိဒုက္ခသည်စခန်းတွေမှာပဲနေထိုင်နေရတာဖြစ်ပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းက3နှစ်ကျော်အတွင်းမှာပဲတိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုလုံခွင့်မရသေးတဲ့မြန်မာဒုက္ခသည်အသစ်တောင်ကနန်းလောက်ရှိနေစေဖြစ်သလိုမလေးရှားနိုင်ငံဘက်မှလည်း UNHCR ကိုလျှောက်ထားတဲ့မြန်မာဒုက္ခသည်တွေလည်းတောင်ကနန်းနဲ့ရှိနေပါဗျ။ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းသမ္မတထရန့်ရဲ့အမိန့်ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။
ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့လိုက်တဲ့သမ္မတထရန့်ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာရေးကြားစိုးရိမ်မှုတွေရှိနေတဲ့တဲ့ကိုမအေးမာကပြောပြပေးသွားတာပါတစ်ဆက်သေးပါပဲဒီလိုသမ္မတအမိန့်အာဏာဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာနိုင်ငံကိုပဲ့ကင်ဖို့နိုင်ငံသားတွေကသမ္မတနဲ့လွှတ်တော်ကိုရွေးချယ်တင်မြှောက်ပါတယ်ဒါပေမဲ့မူဝါဒတွေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြင်ဆင်နိုင်တဲ့နည်းလမ်းတွေသမ္မတတွေမှာရှိပါတယ်အခုနှစ်ပိုင်းတွင်အတွင်းအပြောများနေတဲ့နည်းတစ်ခုကExecutive order ဆိုတဲ့သမ္မတအမိန့်အာဏာပဲဖြစ်ပါတယ်။ VOA ပုံပြရုပ်သားမှာကိုဝေးခံမောင်ကတင်ပြပေးထားပါတယ်ရှင
်။ဘောပင်တချောင်းရဲ့အာဏာလက်မှတ်လေးတစ်ချက်ထိုးလိုက်ုံနဲ့သမ္မတတွေအနေနဲ့သမ္မတအမိန့်အာဏာထုတ်ပြန်လို့ရပါတယ်။ပြည်တော်စုအစိုးရလိုက်နာဆောင်ရွက်ရမယ့်ညွှန်ကြားချက်တွေဖြစ်ပါတယ်။သူတို့မှာဥပဒေရဲ့အာဏာပါဝင်ပါတယ်။သမ္မတကအမိန့်ပေးနိုင်တဲ့စွမ်းအားမှာလည်းအတိုင်းတာတော့ရှိပါတယ်။သမ္မတအမိန့်အာဏာကိုဘာနဲ့အကောင့်ထဲဖော်မှာလဲဖွဲ့စည်းပုံအခြေခံဥပဒေနဲ့လားအခြားဥပဒေတရားရဲ့နဲ့လားဆိုတာဖော်ပြထားရပါမယ်သမ္မတအမိန့်အာဏာတွေကိုပယ်ဖျက်နိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတရားရုံးကဆုံးဖြတ်နိုင်ပါတယ်ဒီအမိန့်အာဏာကိုအကောင့်ထဲဖော်ဖို့ငွေကြေးလွှတ်တော်ကခွင့်မပြုဘဲညှင်းလို့ရပါတယ်သမ္မတအမိန့်အာဏာတွေကိုပယ်ချတဲ့ဥပဒေလွှတ်တော်ကအတည်ပြုလို့ရပါတယ်နောက်တက်လာတဲ့သမ္မတတွေကသမ္မတအမိန့်အာဏာအသစ်ထုတ်ပြီးအရင်သမ္မတထုတ်ပြန်ထားတာကိုပြက်ပြယ်စေပါတယ်သမ္မတဖြစ်ပြီးတလကြာမှာကွယ်လွန်သွားတဲ့သမ္မတဝီလျံဟယ်ရီဆန်ကလွဲရင်ကျန်အမေရိကန်သမ္မတတိုင်းအ ਨੇ ဆုံးသမ္မတအမိန့်အာဏာထုတ်ပြန်ကြပါတယ်တချို့သမ္မတအမိန့်အာဏာတွေကတမိုင်းတွင်ပါတယ်ကိစ္စကြီးကြီးငယ်ငယ်တွေမှာသမ္မတတွေဟာသမ္မတအမိန့်အာဏာထုတ်ပြန်ပြီးပူဇော်ပေးလုပ်ငန်းတွေအပြောင်းလဲလုပ်ခဲ့သလိုပြည်ထောင်စုအစိုးရလုပ်ကိုင်ပုံတွေကိုပြောင်းလဲခဲ့ပါတယ်
သမ္မတအမိန့်အာဏာဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA ရဲ့ပုံပြရုပ်သံမှာကိုဝေးခမောင်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စီရေးတင်ပါမှုတွေကြောင့်ချောင်းတာနဲ့ငွေဆောင်ကဒေသခံတွေကတော့ဘေးလွတ်ရာတိမ်းရှောင်နေကြတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်စစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေအေယာဝတီတိုင်းအတွင်းထိကျယ်ပြန့်လာတာကြောင့်ချောင်းတာကမ်းခြေမှာရှိတဲ့ပြည်သူတွေစိုးရိမ်ကြပြီးတော့နေရက်စွခွာတိမ်းရှောင်နေကြသလိုဟိုတယ်တချို့လည်းပိတ်ပြီးတော့ပစ္စည်းတွေပြောင်းရွှေ့နေပါတယ်ငွေဆောင်ကမ်းခြေမှာလည်းဒီရက်ပိုင်းမှာခီးတဲ့အဝေးတိတိတတ်တာကျဆင်းနေကြောင်းဒေသခံတွေကပြောပါတယ်ချောင်းတာနဲ့ငွေဆောင်ကစီးရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင်
ဒီကရဲရဲ့ပိုင်းတွေကအေအေနဲ့ပူပေါင်းတက်ဖွဲ့တွေပသိမ်မြို့နယ်ဘောမီရွာကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ကလည်းရွှေတောင်ရံမှာစစ်အာတိုးမြင့်ချထားတဲ့စစ်ရေးအရတင်းမာနေတဲ့တရင်တွေထွက်ပေါ်ခဲ့ပြီးနောက်မှာချောင်းသာကဒေသခံတွေနေရက်စတင်စွန့်ခွာနေကြတာပါချောင်းသာမှာနေထိုင်တဲ့အမျိုးသမီးတယောက်ကစစ်ရေးအခြေအနေစိုးရိမ်တာကြောင့်ပြောင်းရွှေ့ဖို့ပြင်ဆင်နေတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
မအားတော့လည်းအခုသာရွာကိုပြန်ရတော့မှလေအခုကားပေါ်တော့တက်နေကြပြီကားစီလုံးငှားပြီးတော့မှပြန်ရတာပေါ့အကုန်လုံးလူတွေလေချောင်းမာတယ်ဗျာဘာမှတော့မဖြစ်ဘူးဒါပေမဲ့ကြောက်ကြောက်လန့်လန့်နဲ့တော့ဟိုတွားကြတာပဲရှိတယ်ဘာမှတော့မဖြစ်ပါဘူးချောင်းမာမှလည်းလေဘာမှတော့မဖြစ်သေးဘူ
းအခြားချောင်းသာဒေသခံတူကလည်းလူတွေနေရာပြောင်းရွှေ့ရရှိသလိုဟိုတယ်တွေလည်းပစ္စည်းတွေပြောင်းရွှေ့နေတဲ့အကြောင်းနဲ့ခီးသက်အဝင်ရော့ကျနေကြောင်းပြောပါတယ်လူတွေ
လည်းချုပ်တိတ်ကြလက်ကြီးရော်တွေပါလေအဲ့လိုပေါ့ဒီကားကြီးများတယ်အဲ့လိုပြောင်းว่าชื่ออะไรพอแล้วเป้ยก็เลยอ่ะชุบพี่ๆเนี่ยอกงงได้มั้ยล่ะทําไมรู้ว่าอพ่นออกจากอะไรเป้ยก็แล้วก็ป่วยแล้วเนี่ยแต่ว่าพี่ๆอ่ะชื่ออะไรวันนั้นนี่ชอบอกงงเออๆแล้วขึ้นเลยอวินันเสร็จแล้วก็เนี่ยบ้าๆไปวันวันนั้นก็เลย
ချောင်းသာကန်းကြီးဟာစစ်ကောင်စီကခံစစ်ပြင်ဆင်နေတဲ့ရွှေတောင်ရံနဲ့ရှစ်မိုင်လောက်ပဲဝေးတဲ့နေရာမှာရှိပါတယ်အေယဝတီတိုင်းပသိမ်မြို့နယ်ကအခြားထင်ရှားတဲ့ကန်းကြီတစ်ခုဖြစ်တဲ့ငွေဆောင်ဘက်မှာလဲဒီရဲ့ပိုင်းမှာခီးတဲ့အဝင်တိတိတတာရော့ကျနေကြောင်းငွေဆောင်ဒေတာကန်တူကပြောပါတယ
်ခီးတဲ့လူဝင်မှုကတော့ဝင်ခုဆင်းအောင်နည်းနည်းတော့ပေါဝါတယ်ကိုပြန်ဒါမဲ့ဝင်တဲ့ခီးတဲ့လည်းရှိတယ်ကြအဝင်နေလေဟောပုံမှန်ထက်တော့တိတာဝါကိုရင်ပေါဝါတယ်ကိုလိုင်းဝင်မှာကြောက်လို့လေကိုတိတဲ့အတိုင်းဒေနာတွေရဲ့သတိဉာဏ်လည်းမဟုတ်တာရောဟုတ်တာရောဆိုလဲအချို့အဲ့တည်းကြောက်လဲသူကကိုဘဒီလိုရင်းနေကြနေလို့လေမလာရကြတယ်လေပါတာပေါ့
ငွေဆောင်ကန်းကြီးကဟိုတယ်တွေမှာတော့ပစ္စည်းပြောင်းရွှေ့တာမျိုးတော့မတွေ့ရတဲ့အကြောင်းသူကဆက်ပြောပါတယ်AAR ခတက်တော်နဲ့ပူပေါင်းတက်ဖွဲ့တွေဂွားမျိုးကိုတင်းယူပြီးနောက်ပိုင်း ARD တိုင်းရွှေတောင်ရံမျိုးကမကြီးစင်ရွာအနီးမှာဒီလ16ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့ဒီလ19ရက်နေ့မှာလဲဘောမီရွာကို AA ဖွဲ့ကတင်းယူခဲ့တာပါဒီလို ARD တိုင်းပသိမ်မျိုးနယ်အတွင်းတိုက်ပွဲတွေကျပြန့်လာတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်ချောင်းသာနယ်ငွေဆောင်ကန်းကြီးကိုတွားရောက်လက်ပတ်မဲ့သူတွေခီးစဉ်အတော်များများဖျက်သိမ်းခဲ့ကြတယ်လို့ချောင်းသာကန်းကြီးမှာရှိတဲ့ပြည်သူတွေစိုးရိမ်ပြီးပြောင်းရွှေ့နေကြတာဖြစ်ပါတယ်ခင်ဗျာ
စီရတဲ့မှာမူရင်းကြောင့်ချောင်းတာနဲ့ငွေဆောင်ကဒေသခံတွေပေးလို့ရတိန့်ဆောင်နေကြရတဲ့တဲ့ကိုကိုစံကျော်ကပြောပြပေးသွားတာပါအခုတခါတော့ online ငွေလိမ်ခိုင်းတွေကိုနှိမ့်နေနေတဲ့ပတ်သက်တဲ့တဲ့ကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံနယ်စပ်မှာအခြေဆိုင်လှုပ်ရှားနေတဲ့ online ငွေလိမ်လုပ်ငန်းတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖျက်ရေးထိုင်းနဲ့မြန်မာတာဝန်ရှိသူတွေဒီအပိုင်းမှာခက်စိတ်စိတ်တွေးဆဆွေးနွေးနေပါတယ်တရုတ်နိုင်ငံသားအများစုအပါအဝင်လူကုန်ကူးခံရမှုတွေအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအားကျမခိုင်းခံနေရတာတဲ့ကိစ္စတွေကိုဖြေရှင်းဖို့တရုတ်နိုင်ငံဖိအားပေးလာချိန်မှာထိုင်းနိုင်ငံကနေဆက်ဒေတာလုံခြုံရေးကိုတွန်းမြစ်စစ်ဆင်နေပါတယ်နေဆက်လုံခြုံရေးတွန်းမြစ်မှုကြောင့်မြန်မာနိုင်ငံသားတွေအသွာအလာသတိထားဖို့တိုက်တွန်းတာတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းညံကပြောပြပေးပါရှင်
ကရင်ပြည်နယ်မြောက်ရီမြို့ကကြားဖြန်လို့ခေါ်တဲ့ငွေလိမ်ကိုင်းတွေကိုပပြအောင်ပူးပေါင်းဆောင်ရွက်ဖို့ထိုင်းနဲ့မြန်မာနှစ်နိုင်ငံအရာရှိတွေဒီရက်ပိုင်းမှာဇက်တိုက်တွေ့ဆုံဆွေးနွေးနေကြပါတယ်။ထိုင်းဘရင်ကြီးတဲ့ဦးစည်းချုပ်ယုံဘိုးချုပ်ကြီးဒီရစ်ဘွန်ကန်နဲ့စစ်ကောင်စီဒုတိယတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယဘိုးချုပ်မှုကြီးစိုးဝင်းတို့ဟာနေပြည်တော်မှာဇန်နဝါရီလ22ရက်နေ့ကတွေ့ဆုံဆွေးနွေးတဲ့အချိန်မှာလဲဒီကိစ္စကိုအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းဆွေးနွေးကြပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှုတိုက်ဖျက်ရေးကိစ္စကိုပဲထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကလှုပ်တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာလည်းနှစ်ဖက်ဆွေးနွေးခဲ့ကြပြီးစစ်ကောင်စီပို့ဆောင်ဆက်သွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထွန်းတက်ရောက်ပါတယ်။တရုတ်နိုင်ငံကူမင်းမြို့မှာမနေ့ကထိုင်းမြန်မာတရုတ်လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကအရာရှိတွေတွေ့ဆုံတဲ့အချိန်မှာလည်းအွန်လိုင်းငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုနှိမ့်နှင်းရေးဆွေးနွေးကြပါတယ်။တရုတ်နိုင်ငံဘက်ကဖိအားပေးနေတဲ့ဒီကိစ္စကိုအလေးနဲ့ထားရမယ်ဆိုတာထိုင်းရောမြန်မာနှစ်နိုင်ငံလုံးကအရာရှိတွေနားလည်ထားတယ်လို့လေးလာသုံးသက်သူတွေကရှုမြင်ပါတယ်မြန်မာစစ်ကောင်စီကတော့အွန်လိုင်းရာဇဝတ်မှုနဲ့လူ 9,000 ကျော်ကိုတရုတ်ပြည်ဘက်ပြန်ပို့ပေးခဲ့တယ်လို့မနေ့ကချက်ချင်းသတင်းထုတ်ပြန်ခဲ့တာပါထိုင်းအာဏာပိုင်တွေနဲ့လူကုန်ကူးမှုတားဆီးရေးကိုပူးပေါင်းဆောင်ရွက်နေသူတဦးကတော့ထိုင်းနိုင်ငံအနေနဲ့ထိထိရောက်ရောက်လုပ်မယ်ဆိုရင်မြန်မာနယ်စပ်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်မယ်လို့မြင်တဲ့အကြောင်း VOA ကိုအခုလိုပြောပါတယ
်ဒီကတော့လူကုန်မှုတွေတကယ်ဒီမှာသိနေကြတာဟာဘုမတိယာဒီမင်းလို့ရေလို့ဆေးလို့စာစီစာစီအကုန်လုံးဒီလိုပါစာခံရတော့ပြလက်ခဏဟာဘူးအစိုးရကပြတာကဆင်းကလက်ခဏရဲကကြောက်ဘူးဘူးကောင်ကတော့လုံးလုံးရတဲ့ဟာပဲလေကျွန်တော်ကအစိုးရကပြောလို့တဲ့ခါကြောက်အစိုးရကပြောလို့ဆိုတော့မပြောရဘူးရှိတာအဲ့မသိရလေအဲဘူကတော့ခံတဲ့ငါမလုပ်တဲ့ပုံစံမျိုးတော့တဲ့ဆောင်ပြေဦးတယ်ကောင်ခံတဲ့ဆိုတာဘူကတော့စိတ်တွေကတော့ကံလို့ပြောရတော့
ထိုင်းဝင်ကြီးချုပ်ပေးထုံတန်ရှီနာဝက်ကတော့ထိုင်းနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံတဲ့အကြောင်း AI အကူအညီနဲ့တရုတ်ဘာသာနဲ့ပြောဆိုထားတဲ့ဗီဒီယိုတစ်ခုဒီနေ့ဖြန့်ဝေပါတယ်။ရာဇဝတ်ဂိုင်းနေရဲ့ရန်ကိုစိုးရိမ်ပြီးတရုတ်နိုင်ငံသားခရီးသည်တွေအလားနည်းသွားတာမျိုးမဖြစ်အောင်အာမခံနေတာပါ။တချိန်တည်းမှာပဲမြန်မာနယ်စပ်ကနိုင်ငံသားတွေနေထို င်းထိုင်းနိုင်ငံမဲဆောက်မြို့မှာနေထိုင်သူတူက VOA ကိုအခုလိုပြောပါရယ
်ဒူကွန်ကူးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနေထိုင်သူရကြတော့ဒီလိုပဲနည်းနည်းအခက်အခဲဖြစ်လာရင်တာဗီဒီယိုညာချက်ထုတ်ပြီးတော့အပိုင်းချက်တွေချမယ်ကျန်တာဒါတဲ့ပုံမှန်လုပ်နေကြတိုင်းမှာပဲဘာလို့သူတို့နိုင်ငံပြည်ကိုလာနေတဲ့အလုပ်ကမားကြီးကလည်းသူတို့နိုင်ငံကခွင့်ပြုထားတဲ့လူရှိဒီဘက်ကိုနိုင်ငံကလာလို့မရဘူးကြီး
ထိုင်းနယ်စပ်မြို့တွေမှာအခုလိုလူကုန်ကူးသူတွေကြားဖြတ်ငွေလေလုပ်ငန်းတွေနဲ့ပတ်သက်သူတွေကိုအရေးယူမယ်ဆိုတဲ့သတင်းနဲ့လုံခြုံရေးတင်းကျပ်ပြီးစစ်ဆေးနေတဲ့သတင်းတွေကြောင့်မဲဆောက်မှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းမှာလည်းစိုးရိမ်နေကြပါတယ်။အသွားလာအနေထိုင်ဂရုစိုက်ကြဖို့မြန်မာအလုံသမားအရေးလုံးနေသူတွေလည်းအခုရပိုင်သတိပေးနေကြပါတယ်။အွန်လိုင်းရာဇဝတ်ဂိုင်းတွေနှိမ်နင်းရေးပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချတာကြောင့်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဇန်နဝါရီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတားဆီးနိုင်ရေးဒေသတွင်းနိုင်ငံတွေနိုင်ငံတကာအတိုင်းအဝိုင်းကတာဝန်ရှိသူတွေနဲ့ဆက်သွယ်ရေးလမ်းကြောင်းတည်ထောင်ဖို့လိုအပ်ကြောင်းလဲတော်လှန်ရေးဒီမိုကရေစီအင်အားစုတွေရဲ့သဘောထားအဖြစ် NUG နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုကြီးကျန်ပြောပြပေးခဲ့တာပါအခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေကိုကြည့်ကြရအောင်ပါတအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် DNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ကိုစစ်ကောင်စီကဒီကနေ့မိုးလဲပိုင်းမှာလေကြောင်းကဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားရှိဦးထပ်မင်းနဲ့သေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့တုန်းကလည်းနောင်ချိုမှာဘုံးကျဲတိုက်ခိုက်ခံရလို့သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်နေ့ရက်ဆက်တိုက်လေကြောင်းတိုက်ခိုက်ခံရမှုကြောင့်နောင်ချိုဒေသခံတွေထိခိုက်သေးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမိုကတင်ပြပေးပါမယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာဒီကနေ့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အချိန်မှာတော့နောင်ချိုမြို့ရဲစခန်းနဲ့အနီးအနားမှာရှိတဲ့လက်ဖက်ရည်ဆိုင်ပေါ်ကိုဘုံကျခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအရသားတွေထိခိုက်သေးဆုံးခဲ့တယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။နေ့လယ်၁၇နာရီဝန်းကျင်လေကြောင်းကနေစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာလို့မျက်မြင်သက်သေဒေသခံတယောက်က VOA ကိုအခုလိုပြောပြပါဗျ
။ Suddenly two လက်မိတ်ဆိုင်ကျေသွားတာ။သူကမင်းလမ်းမပေါ်တော့မင်းလမ်းမပေါ်ဘီးကျက်ရပြီးတော့အဲလက်မိတ်တောက်တဲ့လူဆိုင်ဆိုင်နဲ့လူနဲ့ခီးသွားရည်လေအဲ့ဒါမြို့အနေကောင်တက်တဲ့သူတော်တော်ကြီးပဲ။ဟောဒီကတော့ဟိုဆိုင်ရှင်ဆိုင်ရှင်လူကနှစ်ယောက်ကြည့်နေတဲ့အဲဒီရှိရဇဝဲလူယောက်ျားလေးတယောက်မင်းကြီးတယောက်တူကျန်တာတော့ပေါက်သုံးလူကြီးကတော့၄ယောက်လောက်ကြီးတယ်တဲ့အပြီးရတော့၈ယောက်လောက်တော့ကြားတယ်ကျန်တာတော့ဘာသာရပေါ့ပြင်းထန်ပါညာပေါ့အခုအဲ့လောက်ပဲ
ဇန်နဝါရီလ21ရက်နေ့မနေ့တုန်းကလည်းနေ့လယ်2နာရီဝင်းကျင်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့စီပင်ယုံနဲ့ထွေအုပ်ယုံအပါအဝင်ဒေသခံနေရင်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဘုံနံကြောင့်အရက်သားတဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူက2ဦးရှိခဲ့ပါတယ်။မနေ့တုန်းကရဲစခန်းအနီးအနားမှာဘုံကျဲခံရတာလို့ဒေသခံနောက်တဦးက VOA ကိုပြောပြပါတယ်
။ဆိုင်ကျင်ပြီးလူသားစုရဲ့အဲမျိုးနေလူတွေပဲဒီကပါ။ဒါဈေးစင်းတန်းပိုင်းဆိုင်ဆိုတော့ဂိတ်ကြရာကျော်200လောက်ပဲဝင်ပါ။မနေ့အသားစားညဝင်ဆိုတာလေအဲအေရီယာပဲပေါ့။ရဲစခန်းအေရီယာပဲ
။တောင်မျိုးသားလူမျိုးရေးတက်မတော့ TNL ထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့နောင်ချိုမြို့ကိုပြီးခဲ့တဲ့2024ခုနှစ်နှစ်ကုန်ပိုင်းတုန်းကစစ်ကောင်စီကလေကြောင်းကနေမကြာခဏတိုက်ခိုက်ခဲ့ပါတယ်။အခု2025နှစ်စန်းပိုင်းမှာတော့ဇန်နဝါရီလ21ရက်နေ့ကတစ်ကြိမ်ဇန်နဝါရီလ22ရက်နေ့ကတစ်ကြိမ်လေကြောင်းတိုက်ခိုက်မှု2ကြိမ်အတွင်းမှာအရက်သား9ဦးထပ်မံနေသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့ပုံတွေနဲ့နေအိမ်ဆောက်ဦးတွေပျက်စီးဆုံးရှုံးသွားတဲ့ပုံတွေများပြားလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ထိခိုက်ဒဏ်ရာရသူစည်ရင်အတိအကျကိုတော့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။နောက်ချိုဘက်မှာနှစ်ရက်ဆက်တိုက်လေကြောင်းတိုက်ခိုက်ခံရတာကြောင့်ဒေသခံတချို့ထိခိုက်သေးဆုံးခဲ့ရတဲ့သတင်းမဆုမှုပြပြပေးခဲ့တာပါ။ဗိုလ်တပူညရဲ့သတင်းပေးပို့ချက်တွေကတလောက်ပါပဲရှင်။မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းသောတာရှင်များရှင် View American တရက်2025ခုနှစ်ဇန်နဝါရီလ22ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမှာ။အရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးခန်းကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်။နေဆက်ဗီတီရှာရဲ့သွေးခွဲစနစ်ကြောင့်လို့ဒစိတ်တည်တာအဖြစ်ပြောနိုင်ပြီးတော့ဆေးရနာရှင်စနစ်အောင်ပုံပုံနဲ့ဆိုင်ကျပြက်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆေးရနာရှင်စနစ်လွန်မြောက်ခဲ့ရင်ကောအလားအလာဘလို့ဖြစ်လာနိုင်ပါသလဲဦးကျော်စံသားကိုမမြသစင်အောင်ကမေးမြန်းဆွေးနွေးထားတာကိုပြန်လည်တင်ဆက်ပေးပါရရှင်
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဖြာစီ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆေးရနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘယ်လောက်ထိအရေးပါပါလဲ
။သိအရေးပါပါတယ်လူမျိုးစုပြဿနာ။ဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန် Federal ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တယ်အဲ့ဒီအချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိမ်းအရေးကြီးတဲ့ကိစ္စပါ။နောက်မှလည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်များစွာ
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တွေသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘ ਹੁ အစိုးရအနာရော့နဲ့ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကိုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီရေတော့စစ်ပွိုင်းမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလိုပဲစီကြအုပ်ချုပ်ခဲ့တာချင်းတွေကိုစုပြီးတော့ခလေသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွမ်းအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နင်းတဲ့နေရာမှာအုံပြုခဲ့တဲ့တိုင်းရင်းသားတွေကိုစစ်ကြီးစစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲတယ်ဆိုတော့သူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာအဲ့ဒီသတ်မှတ်ထားကိုပို့ဆိုတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်ဟဲ့တကယ်တော့အဲ့ဒါကိုနှိုက်ရမှားနေတယ်ဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုးစားပြုမှုအပြည့်အဝပါမယ်ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလေးစီကြခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်တို့သတ်ပုံတွေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံတွေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးဟာဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဟောက်ကိုလုံးဝပြပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအစိမ့်မပြဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနှိပ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတတ်တာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်းမာတဲ့သဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
Dulu ye type we kunai gas di mana lah dikisahnya pada biro pelu ye pelu ya metimar eh tujuh pinya sih nak tukar jawab eh aku lepas. Dulu ye type we mah pertama rungam ni mana ngam mah muda sida nujal lah eh poli English ucu ye terhajar eh kama aima people sini baru lanan dua biro dah daya si ucu ye tu dia homuro eh homuro daya si tu tang suger dia dah terbiar biro English pinya datu bila januari. Aduh, barat saji ni, tengah rasa ubi ujian jenis ingat ucuai demokrasi na lele, ingat lema ucuai tu te rajib biar elu tersenyum tu te pun lujin deh. Napa ini mah pemain mah, dua mah siung, tu tu pihon arah tangguh atung se, tanggul lema ini orang bongsi buat jaga cipian nak mah lema ini hari ini gila esok. Ini hari ni tu, canggari boleh, yang untuk dua canggari, tapi biar terjual lah biar ini uzap belajar eh, dua mah siung papau lah eh, asal kimi he dua mah sujud pelah eh. Mereka bazar-bazar nak suruh aku tinggal je, aku lepas itu dia orang orang lu belajar esok. Aih hari ya, bermain centric bah, bermau kuzat biar tu bermain opsi ni. Dapat marah dulu biar hari bermain dua macam kimi dua dua macam ni mata ni kalau kuzat biar bawa biar biar tu cuka. Aku tu ini mah pagi ni aku nak biar mereka bazar-bazar nak suruh lepas. Kau marah, dah macam bermain le, kalau biar biar tu kan. Jika tanya dari minyak bermalu ni, bazar suruh budak bazar lu biar taro. Buda pada mahulat ayat dari cino ke cino kerenu, amnya aje berkrian ni susu bermasalah malay, so amnya upset. So aih hari itu, cikam itu upset lah, lola itu juga musuh. Sagrega, sedih membumbu lupa ini lewe, pialu ya melu, tu juga macam caya tuya wara. Tapi era itu nampai mah pinpu suram pinai kebu guna pialu. Kalau seni anasimi nama, bermain centric puvi upset lah, biar tanya dah kuih luma misi pialu tanya dari aku nu. Bungang tajual aja tuya waris surat tiga era apa?
Tapi mana di nampai mana di surat letih marunga, hodut dia penlu ni lagi ni kopiyo, sunu ke dia mah bau lah.
Tapi kau ni lala waris, air orang mula ni jaga mian tak kebar, luaran ha, tayin dari lewe kolong pawai biro, sunu jare dah lekhan jare banyak lute. Nampai mana lewe, tuju pawai tuju mesti lebur ni nasi apa? Dah orang khalde mabibu yesi. Sunu ya mereka siapa tu? Ah, juzu tu ni pi ni, pi kau ni jalan kau ni terbaik. Tapi mana? NLD ya, sebuah hal ulah betul juga macam ni. Aiy, sunu ya, kamalah betul. Sita kata, kalau kena lakukan sura, tahu tak tu cula jono payah barai sahut sama. Aiy, twenty luar ya sahut jono, nama foto biro macam Google atau di mana. Aiy, macam cembah mampir leh muka banyak ya ni bi, ni simpan. Hasil kata zau biro type lain lu. Lemah tu bukti jadi dua orang banyak soal terus ada tu jeda ratu ya awal esok. Alam juga cipta. Nampak mana NLD kunai kalah leh. Tapi ini dari tu, tenun kui sama dah negar lu tapi ini dari minyak leh. NLD parti alu ya. Tapi ini parti wira alu itu. Suruh suruh apa yang kami pernah tinggal. Tapi ini dari tu lepas nak kau biro tu individually tu ujian kau kau jual. Pada guza biro jual mahu. Tapi ini dari apa yang pios jual. So tu orang lembah hanya bahu. Elu tu boleh mungkin isi jawab. Nah, energi pada guna suruh pada di. Tapi ini alam bidang guza alam guza biro. Membara itu dah lewat. Tapi ini dari elu makan jawab. Aisyah mah guza biro so banyak balu lah. Aisyah mah. Tapi ini dari bahu komplit mah belum siman kengwer. Tapi mereka anak pandai. Tapi mah belum padres so amil minjar aja. NLD gulai berdua yang si nenek jurnal ada lepas kebara, so ala ala si kau dolai ber, tinjau si muda itu, na dulu aja yang dia kau boleh tampil dia NLD terlabi yang dia dihari pimpin dia kau selupu sana siang siya vali macam ni, malu kima anak si naja dunia yang dua orang itu.
Lepas ini ni masa siang siya federal EU dia tampil dia piala vali, eh dah belau tipsi nanti si vali.
Mereka mahu sedar kapio kerja, sosok kapio apa? Di federal salur puh apa? Si gara kerja sedar ye, anak ini mungkin pesawat apa? Sura di sedar anak ini seni selatimian ini dia orang dia harus dulu jumpa dia perasan ni mahu apa? Hutu tu ada pion mahu apa? Pion mah hutu ini nari tai laja le, toro di nari nari hutu tu terbau siapa? Tema lumiu ye pesan nari penting hendak lara ni ayat tu laja le, umpama apa? Ya kain bermasuk jawab tu, no. Ia Thailand, ini di bawah Muslim bazar itu. Lainnya itu senior Thai sura pihon tu, orang tadi bazar orang tu datu bawa. Di luar tu ikhwan ni, orang harus cerita macam ni. Tu ni lagang wabah ni, orang kata, ni pelan tengah bawa sura. Tapi cerita wabah di luar Brian Mugo, Trouble Pace, and I can state my assessed longer rural as you are, so that's the easy. Oh, Tugzuma, Sanabia, Webchidonga, Udan Ekenunga, I mean that they call you the Zinrunga, Umete Ekama. Umatain that they call you up the kind of banya, so I had to talk at my Pioni Yarashi, and I'm really the word, the needn't rule looked at it, looked up by the city, you have my papa as well. Sit down, cigar, look be messed out, or dying that day, young Jalimem, hope I will sit together, I look.
လုတ်ချင်တဲ့စိတ်ဓာတ်ရှိခဲ့ရေဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုတော့ကြွကြော်တယ်လို့ခဲ့တယ်နှစ်ပေါင်းများစွာကြာပြီးပြီခုမှပဲသူတို့ထိနန်နေတဲ့အခါမှာဒီဟာကိုကျေကျေလောင်လောင်ပူအော်လာတာကတော့ရုံလည်းလူတော်စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းရုံမှာပေါ့လေအကြောင်းမျိုးကြောင့်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ဟုတ်ပါတယ်အဲ့တော့ဒီတချိန်ထ
အခုချိန်ထိကတော့သူတို့ဟာသိပ်ပြီးတော့ညွန့်ညွန့်နဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်းတရားတို့ကချင်းမှမှာတည်းများရှိပါတယ်အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုတဲ့သဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့် jet တက်စရာကောင်းပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တော့တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစီလူမျိုးရဲ့ပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြဿနာနတ်တာရှေရောကြီးပါဖြချင်းဆေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပုံပေါ်ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့က gen z သူတို့သိအကူပါတယ်ဒီလူငယ်တွေဟာအကုန်လုံးစွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းစွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလိုချင်ရဘူးအကုန်လုံးတပေါင်းလည်းလုံမယ်ဆိုတဲ့သဘောခေါင်းဆောင်မှုအခန်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခန်းမှာအဲ့တမျိုးကြလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်။နောက်ပုံပြီးအရေးကြီးတာက education ပညာရေးစနစ်ဖြစ်ပါတယ်။ကျွန်တော်အများရန်ပြောနေတယ်လို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်။ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားအလာဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်။တကယ်လို့ဒီအခွင့်အခုအခွင့်အလမ်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်အလမ်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်30 20ကတော့အဲ့လိုပဲတန်တရားဆိုးရမှာကျင်းလည်နေရအောင်မလို့ထင်ပါတယ်ညီ
ဟုတ်ကဲ့ပါဦးကျိုးစံသားရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်ဒါကတော့လူမျိုးစုပြဿနာနဲ့မြမအနာဂတ်အကြောင်းဦးကျော်စံသားကိုမမြသစင်အောင်ကအယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမင်းမြတ်တင်ဆက်ထားတာဖြစ်ပါတယ် VOA မြမဘာသာအတန်လွင့်အစီအစဉ်တွေကိုတော့ည10:00တိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုတော့ဂျန်စီအစီအစဉ်အလှယ်ကိုပေးကြရအောင်ပါမြမနိုင်ငံကအထက်တန်းကျောင်းသားလေးကဘောလုံးအားကစားထူးချွန်လို့အမေရိကန်ထိပ်တန်းပုဂ္ဂလိကအထက်တန်းကျောင်းမှာပညာတော်တင်ဆုရခဲ့ပါတယ်သူကအမေရိကန်ဘောလုံးအကယ်ဒမီမှာအခုလိုရွေးဆယ်ခံရတဲ့ပထမဆုံးမြန်မာကျောင်းသားလေးပါဘောလုံးအားကစားပညာနဲ့ကျောင်းပညာရေးပေါင်းဆက်သင်ကြားနေတာဖြစ်ပါတယ်ကိုဖုံးမြတ်ပြည်စုံကိုဂျန်စီပရိသတ်တွေအတွက်မက်ခင်လီကဆက်သွင်းစကားပြောထားပါတယ်ရှင
်ကျွန်တော်နာမည်ကတော့ဖုံးမြတ်ပြည်စုံပါအင်္ဂလိပ်နာမည်ကတော့ Patrick ပါကျွန်တော်အသက်15နှစ်မြန်မာပြည်မှာပဲမွေးပြီးတော့မြန်မာပြည်မှာပဲကြီးလာတာပါကျွန်တော်အခုတော့ဒီ US မှာ Putnam Science Academy ဘောလုံးတဝက်ကျောင်းတဝက်သင်နေပ
ါမင်္ဂလာပါဂျန်စီတို့ဤအခုမိတ်ဆက်သွားတဲ့လူငယ်လေးကတော့အမေရိကရဲ့ထိပ်တန်းဘောလုံး Academy တခုမှာပညာတော်ဆင်ဆုရထားတဲ့မြန်မာလူငယ်လေးပါသူကမြန်မာနိုင်ငံကနေပြီးတော့ဘောလုံးအားကစားနဲ့ပထမဦးဆုံးပညာတော်ဆင်ဆုရတဲ့လူငယ်လို့လည်းပြောလို့ရတာပေါ့နော်သူကအမေရိကကိုမရောက်ခင်မြန်မာနိုင်ငံမှာလည်းဘောလုံးကစားခဲ့သေးတယ်တဲ့
မြန်မာပြည်မှာဆိုးခဲ့တော့ကတော့အရင်ရုံးဆုံးစားခဲ့ရတော့ကျောင်းအသင်းပေါ့ကျွန်တော်3တန်းလောက်ကကျောင်းအသင်းမှာစားခဲ့စားဆော့ပြီးတော့ဒီ2022 ခုနတန်းလောက်ရောက်လဲရောက်ကျွန်တော်ဒီရန်ကုန် United Academy ပေါ့စနေတနင်္ဂနွေသင်တန်းကို training သွားဆင်းတယ် training သွားဆင်းပြီးတော့ကျွန်တော်အိုက်ကရစပြီးတော့အိုက်ကကိုးနီးပြဆရာနိုင်ဆရာထွန်းပေါ့ကျွန်တော်နီးစနစ်မှန်အောင်ပိုတင်သွားတယ်ပိုတင်သွားပြီးတော့ကျွန်တော်2023 U15 league စားလဲစားတော့ကျွန်တော်လူရွေးပွဲသွားဖြစ်တယ်ပေါ့ club အသင်းတစ်ခုအရအလူရွေးပွဲသွားပြီးတော့ကျွန်တော်အဲ့ club မှာတော့ season တစ်ခုလုံးစော့ပြစ်ပါတယ်မြန်မာပြည်မှာအသက်15နှစ်ထိစော့ခဲ့ရပေါ့ဒီ US မှာတော့အခုဒီ September မှာရောက်လာတာပေါ့ September မှာရောက်လာပြီးတော့အခုဒီ2024-2025ရာသီတွက်စော့ဖို့ဆိုပြီးတော့လာခဲ့ရပါ
ဒီလိုအားကစားပညာရည်နဲ့ပညာတော်သင်စုကိုဘယ်လိုရအောင်ယူနိုင်လဲဆိုတာကိုလည်းမေးကြည့်လိုက်အောင
်မယ်။ online ပေါ်မှာ internet ပေါ်မှာဒီအနောက်ပိုင်း academy အကြောင်းတွေလေ့လာရတဲ့ဒီ academy တွေတွေ့ရတာပေါ့။ဒီစစချင်း academy လေ့လာတော့အဲ academy ရဲ့နီးပြ email ကိုပါတော့ယူပြီးတော့ကျွန်တော် email ပို့ရပေါ့။အဲနီးပြတော့အဲ email ပို့ရအထဲမှာကို sorry video တို့ resume တို့ပါတွဲပြီးတော့ပို့ပြီးတော့မှအဲနီးပြတွေကပြန်ဖြေရပေါ့။အပြန်ဖြေရဲ့နီးပြတဲ့မှာတော့ဒီအီတလီအသင်းတစ်သင်းကတော့ကျွန်တော်ပြန်ဖြေပြီးတော့ဒီ2024-2025စောဖို့ဆိုပြီးတော့ offer တော့ချခဲ့ပါတယ်။အစတော့ကသွားဖို့တော့မှန်းထားတယ်ကွာ academy ကိုဒါပေမဲ့ကျွန်တော်တေချာပြန်ပြီးတော့ကြည့်လိုက်တော့မှဟွာဒီ US ဘာဖြစ်လို့ရွေးလဲဆိုတာဒီ US က education system ကြတော့ကျွန်တော်ဒီ US ဘက်မှာပိုကြိုက်လို့ဆိုပြီးတော့ဒီဘက်လာပြစ်တာ
။အခုသူတက်နေတဲ့အထက်တန်းကျောင်းကပညာရေးရောဘောလုံးအားကစားကိုရောဗတ်စုံတင်ပြီးနေတာဆိုတော့သူ့ရဲ့အကြောင်းအတွေ့အကြုံတွေကရောဘယ်လိုရှိနေလဲအာရှလာတဲ့ကျောင်းသားတယောက်နေနဲ့ဘယ်လိုအခက်အခဲတွေကြုံသွားနေရလဲဆိုတာလည်းမေးကြည့်ထားတယ်
။ကျွန်တော်တို့ US curriculum US high school ဆိုတော့ကျွန်တော်ဒီနေ့ရိုးရိုး high school သင်ချာ high school english အဲ့ဒါတွေတော့ကျွန်တော်အခုတက်နေပါတယ်။ဒီဘောလုံးပိုင်းမှာကျတော့လေဒီကျွန်တော်ရဲ့အကြောင်းကဟိုဘောလုံးတစ်ဝက်အကြောင်းတစ်ဝက်ဆိုတော့ဒီနေ့တိုင်းဆိုရယ်နေ့တိုင်းနေ့ပါလောက် training ရှိပါတယ်ဟိုတခါလေကျရင်အတင်း training ကမိုးလင်း9နာရီပြီးလည်းပြီးတော့ကျောင်းတက်ပြီးလည်းပြီးတော့နေ့ကင်း10နာရီကျရင်နောက်ထပ် training တက်ရှိပြီးတော့ပြန်လာရင်တော့အင်စာတို့ကတော့လုပ်ပေါ့နေ့ရက်ပိုင်းမှာကျတော့ရာသီဥတုပေါ့ရာသီဥတုကမြန်မာနဲ့မတူဘူးဆိုတော့ဒါတော့အခုတားနေရက်ပိုင်းမှာတော့တော်တော်အေးတယ်ပေါ့တော်တော်အေးတော့နှင်းနေပါတယ်ကျတော့နည်းနည်းလေးတော့ use နည်းနည်းတော့ change ကြာသွားတယ်ပေါ့ used to ဖြစ်ဖို့တော့ဒီဘောလုံးဘက်မှာကြာတော့ဆက်ဆချင်းရောက်တော့ဒီပြိုင်ဘက် player တွေရောအသင်းပေါ်တွေရောဥရောပ level စင်တို့ Africa level စင်ဆိုတော့လည်းဒီစော့ရတာလည်းနည်းနည်း adjust လုပ်ကြပါတယ်ကျွန်တော်ရဲ့အကြောင်းဆိုရင်ဟိုက international student တွေများတယ်ပေါ့ international student ကဒီက international player တွေပေါ့ကျွန်တော်ရဲ့ဒီဘောလုံးအသင်းမှာဆိုရင် US နိုင်ငံသားတယောက်မှမရှိဘူးဟုတ်ဒီဘောလုံးအသင်းမှာဆိုရင်ဒီဟာ Brazil တို့ Spain တို့ Africa ဘက်ကတို့တောင်မှတခြား Europe ဘက်ကတို့ England ဘက်ကတို့တော့များတော်တော်များများပါတယ် player တွေတော့
ဒီလူငယ်လေးကလေဘောလုံးအားကစားငငယ်လေးတွေကဝါသနာပါခဲ့တာတဲ့
ဘောလုံးတော့ကျွန်တော်ငငယ်တွေကစပါဝါသနာပါခဲ့တာပေါ့ကျွန်တော်ကျောင်းထမင်းစားချင်ဆိုရင်ကျွန်တော်တငယ်ချင်းဘောလုံးကံပြီးဒါအဲ့ဒါနဲ့ကျွန်တော်အိုက်ကရပဲစားပြတာပဲကျောင်းအသင်းရတယ်လို့ကျောင်းထမင်းစားချင်တော့
ရှိဆက်ပြီးတော့သူကဘာတွေလုပ်သွားဖို့ရှိနေလဲ
မြမလယ်ရေးစင်စက်ခွန်အောက်လဲစော့ဖို့အခွင့်အရေးရှိရင်တော့ကျွန်တော်စော့ချင်ပါတယ်ပေါ့ဒီပြီးလည်းပြီးတော့ဆန်နတန်ပြီးလည်းပြီးတော့အခုမှန်းထားတာတော့ college အားကစားဖို့ဒီ college soccer ကိုစော့ဖို့လည်းမှန်းထားပါတယ်ဒီ college soccer ပြီးတော့မှ professional level တစ်ဆင့်တက်ဖို့ဟုတ
်ကဲကျန်စီရိုးရေးဒီတစ်ပတ်တော့ဒီလောက်ပဲเนาะဒီလူငယ်လေးလူပဲကိုဝါသနာပါတဲ့အရာနဲ့ဘဝမှာတစ်ဆင့်တက်တစ်ဆင့်မြင့်ပြီးတော့အောင်မြင်တဲ့ဘဝတွေရကြပါစေလို့ဆုတောင်းပေးလိုက်တယ်နော်။ရှေ့တစ်ပတ်မှာလည်းပြန်တွေ့ကြမယ်။တတ။
မခင်လေးတင်ဆက်ပေးခဲ့တဲ့ဂျန်စီအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ရောက်ပါပြီ။ Premier League Champion Manchester City အသင်းကတိုက်စင်မှု Alan Haaland ကိုစံချိန်တင်စာချုပ်ထပ်မံချုပ်ဆိုလိုက်ပါတယ်မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်ဒိုဝေဘောလုံးသမားကြီးဒန်နစ်လောအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဒီလိုသတင်းတွေနဲ့ Australia Open Tennis ပြိုင်ပွဲဘက်ကအားကစားသတင်းတွေကိုကိုရဲတိုင်းကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ပြည်ပကဘာဘောလုံးဖွဲ့ချုပ်ကတော့ဒီနှစ်မှာပုံစံတင်တဲ့စတင်ချင်ပါမယ်ကဘာကလပ်ချန်ပီယံများဖလားပြိုင်ပွဲရဲ့စုဖလားကြီးကိုကဘာတော်ဝန်ကိုလှည့်လည်ပြသမယ်အစီအစဉ်ကိုစတင်လိုက်ပါပြီ။ဒီစုဖလားကြီးကိုလှည့်လည်ပြသမယ်အစီအစဉ်ကိုပြီးခဲ့တဲ့ January 16ရက်နေ့ကနယူးယောက်မြို့မှာစတင်လိုက်တာဖြစ်ပါတယ်။ဒီခန်းနာကိုတော့ FIFA ကဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ပါဝင်ကဘာကျော်ဘောလုံးသမားတွေဖြစ်တဲ့ Totti, Zanetti, Bolek, Yogef, Alba, Riedler, Thiago Mendes တို့လည်းတက်ရောက်ခဲ့ကြပြီးတော့ Britain ကနာမည်ကြီးဆိုတော့Robbie Williams ကတော့ဒီပွဲကိုတက်ရောက်ပြီးတော့ဒီစုဖျော်ဖြေခဲ့ပါတယ်။ဒီစုဖလားကြီးကိုတော့လာမယ့် FIFA World Cup Champion များဖလားပြိုင်ပွဲမှာဝင်ပြိုင်မယ့်အသင်း32သင်းရှိတဲ့မျိုးတွေပါဝင်ကမ္ဘာတစ်ဝှမ်းမှာလက်လည်ပြသသွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်။ FIFA World Cup Champion များဖလားဘောလုံးပွဲကိုတော့လာမယ့်ဇွန်လ14ရက်နေ့ကနေဇူလိုင်13ရက်နေ့ထိ American ပြည်ထောင်စုမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးသတင်းတွေဘက်မှာတော့ Manchester City အသင်းကအသင်းရဲ့အားထားရတဲ့တိုက်စင်မှု Erling Haaland ကို10နှစ်စာချုပ်ချုပ်လိုက်ပါတယ်။ Man City နဲ့အခုလို10နှစ်စာချုပ်တန်တန်တိုးလိုက်တဲ့ပုံမှာ Haaland ပြောတာကတော့
Yeah, I'm super happy. I'm proud and it's difficult to put words on because
ကျွန်တော်အယံပျော်ပါတယ်၊ဂုဏ်လဲယူပါတယ်။ဒါကကျွန်တော်တော်တော်ကြီးမားတဲ့အခိုက်အတန့်ဖြစ်လို့ပြောမပြတက်လာအောင်ပါပဲ။ဆိုတော့ကျွန်တော်အနေနဲ့အရန်ကိုဝမ်းမြောက်ဂုဏ်ယူမိပြီးတော့အသင်းမှာအချိန်ကြာကြီးနေသွားဖို့မျှော်လင့်ထားပါတယ်
။အသင်းနဲ့ဟာများသောအားဖြင့်ကစားသမားတယောက်ကို၄နှစ်ဒါမှမဟုတ်၅နှစ်အလွန်ဆုံး၆နှစ်လောက်ပဲစာချုပ်ချုပ်လို့ရှိပြီးတော့အခုလိုကစားသမားတယောက်ကို၁၀နှစ်စာချုပ်ချုပ်လိုက်တာဟာထူးခြားတဲ့စံစီတစ်ခုလည်းဖြစ်ပါတယ်။ဟာလန်ကိုအခုလိုမျိုးအသင်းက၁၀နှစ်စာချုပ်ချုပ်လိုက်တာနဲ့ပတ်သက်ပြီးတော့မက်ဆီဒီနီးပြဂွာဒီယိုလာပြောတာကတော့
That is an exceptional news for all of us for the club so when one player decide to sign this type of contract never had
ဒါကအသင်းအတွက်ရောကျွန်တော်တို့အားလုံးအတွက်ရောတကယ်ကိုသတင်းကောင်းပါကစားသမားတစ်ယောက်ကဒီလိုအရင်ကဘယ်တော့မှမရှိခဲ့ဘူးတဲ့စာချုပ်မျိုးလက်မှတ်ထိုးဖို့ဆုံးဖြတ်တယ်ဆိုရင်ဒါကဘာကိုပြသလဲဆိုတော့သူတို့အနေနဲ့ဒီအသင်းမှာဘလောက်တောင်ဆက်နေသွားကျင်တယ်လဲဆိုတာကိုပြသနေတာပါဒီလိုမှမဟုတ်ဘူးဆိုရင်တော့အေဂျင့်တွေကစားသမားတွေကအမြဲတမ်းညှင်းလိရှိပြီးတစ်နှစ်နဲ့နှစ်ဒါမှမဟုတ်၃နှစ်လောက်ပဲစာချုပ်ထိုးကြပါတယ်ပြီးတော့မှနောက်ထပ်စာချုပ်တွေချုပ်ကြတာပါ၁၀နှစ်အတွင်းမှာအများကြီးဖြစ်နိုင်ပါတယ်အခုလို၁၀နှစ်ဆိုတဲ့စာချုပ်ကတော့သူ့အနေနဲ့အသင်းကိုဘလောက်ယုံကြည်မှုရှိတယ်ဆိုတာပြသနေတာပါပြီးတော့အသင်းဘက်ကလည်းသူ့အပေါ်ယုံကြည်မှုရှိတယ်ဆိုတာကိုပြတာပါသူဘယ်လောက် professional ဆန်တယ်ဆိုတာလည်းအသင်းကသိပါတယ်ကျွန်တော်ထင်တာကတော့သူကအသင်းကိုရောဒီမှာရှိတဲ့လူတွေကိုရော Premier League ကိုရောချစ်တာကြောင့်အခုလို၁၀နှစ်စာချုပ်ချုပ်လိုက်တာပါ
ဟာလဲလက်ရှိစာချုပ်ဟာ2029မှာကုန်မှာဖြစ်ပြီးတော့အခုလိုစာချုပ်အစ်စ်ပြောင်းပြီးတော့ဆယ်နှစ်ထပ်တိုးလိုက်တဲ့အတွက်သူဟာ2035ခုနှစ်အထိအသင်းနဲ့တူဆက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာတော့ဒီဘောလုံးသမားအပြောင်းရွှေ့တွေဘက်မှာတော့ PSG အသင်းကနာပိုလီမှာကစားနေတဲ့ဂျော်ဂျီယာတိုက်စမှုအဗေရှာကာဗာခလီယာကို90နဲ့ဝယ်လိုက်ပါတယ်အသက်23နှစ်ရှိဖြစ်တဲ့ကာဗာခလီယာကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ PSG အသင်းကပြီးခဲ့တဲ့တောက်ကြနေ့ကကြေညာပါတယ်အင်္ဂလန်ဘက်မှာတော့မန်ယူအသင်းမှာကစားနေတဲ့ဘရာဇီးတောင်ပံကစားသမားအန်တိုနီကိုစပိန်လာလီဂါကရီယယ်ဘက်တစ်အသင်းကဒီဘောလုံးရာသီအကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်အချိန်တည်းမှာပဲမန်စီးတီးအသင်းကပြည်သူနိုင်ငံလွန်စ်အသင်းမှာကစားနေတဲ့ဥဇဘက်ကစ္စတန်နောက်တန်းလူအဗဒူကိုရီယာကူစနော့ကိုယူရိုတန်း40နဲ့ဝယ်လိုက်ပြီဖြစ်ပါတယ်။မက်ဆီဒီသက်ဟာဒီနေ့မှာရှုံးပွဲတွေအတော်များနေတဲ့အတွက်နောက်တန်းကိုအားဖြည့်ဖို့အတွက်အခုလိုကူစနော့ကိုခေါ်လိုက်တာဖြစ်ပြီးတော့သူ့ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့မက်ဆီဒီသက်ကတင်လာနေမှာကြေညာလိုက်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့မန်ယူနီးပြဟောင်းအိုလီဂေါနာဆောရှာကိုတူရကီကဘရှိဒက်စ်အသင်းရဲ့နီးပြဖြစ်နေခန့်လိုက်ပါတယ်။ဘရှိဒက်စ်အသင်းကဆိုရှာကိုတနှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်တစ်နှစ်တတန်းတိုးဖို့အချက်လဲပါဝင်တယ်လို့ဆိုပါတယ်
။ It's I've been outside football for a little while be as a boss but for me
ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနီးပြအလုပ်မလုပ်ပဲနေနေခဲ့တာဖြစ်ပေမဲ့ဥရောပဘောလုံးအဖွဲ့ချုပ်နဲ့အလုပ်တွေတွဲလုပ်နေတာပေါ့။ဒါပေမဲ့လည်းကျွန်တော်ဘောလုံးပွဲတွေကိုအမြဲကြည့်နေတယ်လို့ဒီအသင်းကိုလည်းကြည့်ဖြစ်ပါတယ်။အခုဘက်စတက်အသင်းလိုမျိုးအသင်းကြီးတစ်ခုကိုလီးပြလုခွင့်ရတဲ့အတွက်အကူယူပါတယ
်ဆိုရှယ်ကူလိုတူရကီကိုရောက်လာတဲ့အတွက်ဖီနာဘာချီအသင်းမှာနီးပြလုနေတဲ့မန်ယူနီးပြဟောင်းတို့ဖြစ်တဲ့မော်ရီညိုနဲ့လည်းပြန်ပြီးတော့ဆုံးသွားမှာဖြစ်ပါတယ်ခင်ဗျာ
အ
Manchester United အသင်းရဲ့ကံတော်မော်လုံးသမားကြီး Dennis Law ကတော့ January 19ရက်နေ့တောက်ကြနေမှာကွယ်လွန်သွားခဲ့ဖြစ်ပါတယ်။ Dennis Law ဟာအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့မိသားစုကကြေညာပါတယ်။အခုလို Dennis Law ကွယ်လွန်သွားတဲ့အပေါ်မှာအလွန်ကိုစိတ်မကောင်းဖြစ်မိတယ်လို့ Manchester United အသင်းကပြောပါတယ်။ Dennis Law ဟာ Manchester United အသင်း1968ဥရောပဖလားရတဲ့နေရာမှာ Bobby Charlton, George Best တို့နဲ့အတူတွဲပြီးတော့ United အတွက်အရေးပါတဲ့ကစားသမားတစ်ဦးဖြစ်ခဲ့တဲ့သူပါ။Dennis Law ဟာ Manchester United အသင်းအတွက်17နှစ်ကြာကစားခဲ့ပြီးတော့ပွဲပေါင်း404ပွဲမှာ238ဂိုးသွင်းပြီးတော့ Man U အတွက်တတိယဂိုးအများဆုံးသွင်းပေးခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်သူဟာ1964ခုနှစ်ကပြင်သစ်ဘောလုံးမဲ့ကစင်းကချီးမင်းတဲ့ Ballon d'Or ရွှေဘောလုံးဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ Australian နိုင်ငံ Melbourne မြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတစ်ဦးချင်း Quarter Final ပွဲစဉ်မှာတော့ပထမပွဲမှာဂျာမနီကကမ္ဘာအဆင့်နဲ့ Alexander Zverev ကအမေရိကန်က Tommy Paul ကို6-6-6-6-6-1နဲ့နိုင်ပြီးတော့ semi final ကိုတက်သွားပါတယ်။ဒုတိယ quarter final မှာတော့ Djokovic နဲ့ Alcaraz တို့တွေ့ကြကြပြီးတော့ပထမပွဲမှာ Alcaraz က 6-4 နဲ့နိုင်ခဲ့ပေမဲ့ Djokovic က 6-4-6-3-6-4 နဲ့၃ပွဲဆက်တိုက်ပြန်နိုင်လာကြောင်း semi final ကိုတက်သွားခဲ့ပါတယ်။ဒါဟာ Djokovic အတွက်တော့ Grand Slam ပြိုင်ပွဲတွေမှာ semi final ကိုတက်တာအကြိမ်50မြောက်လည်းဖြစ်ပါတယ်။ semi final မှာတော့ Djokovic နဲ့Alexander Zverev တို့တွေ့ကြမှာဖြစ်ပါတယ်။အမျိုးသမီးတူးချင်း quarter final ပွဲစဉ်တွေမှာတော့ American ကနံပါတ်ကြီးကစားသမားတူးဖြစ်တဲ့ Coco Gauff မမျှော်လင့်ပဲအရေးနိုင်ပြီးတော့ပြိုင်ပွဲကထွက်လာရပါတယ်။ Coco Gauff နဲ့ Spain နိုင်ငံက Paula Badosa တို့ပထမ quarter final ပွဲစဉ်ဖြစ်တဲ့ကစားကြတာမှာ Badosa ကခုံ9-6-4နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါ။ဒုတိယ quarter final မှာတော့လက်ရှိ champion လက်ဖြစ်ကမ္ဘာအဆင့်တက်လက်ဖြစ်တဲ့ Aryna Sabalenka က Anastasia Pavlyuchenkova ကို 6-2-2-6-6-3 နဲ့၃ပွဲအပြည့်ကစားပြီးတော့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာအမေရိကန်ဘက်ကဒီအကစားသတင်းတစ်ခုမှာတော့ NFL American အမျိုးသားဘောလုံးပွဲမှာတော့ Washington ခြေစိုက် Commander အသင်းဟာဒီနေ့မှာ Super Bowl ကိုဘူးဆွဲမယ်လို့ရည်ပန်းစနေတဲ့အသင်းတွေကတခုဖြစ်တဲ့ Detroit Lions အသင်းကို 45-31 နဲ့အနိုင်ရပြီးတော့ NFC Conference Final ကိုတက်သွားခဲ့ပြီဖြစ်ပါတယ် NFC Final မှာတော့ Washington Commander အသင်းဟာ Philadelphia Eagles အသင်းနဲ့ကစားမှာဖြစ်ပြီးတော့တပတ်က AFC Conference ပြိုင်ပွဲမှာတော့ Buffalo Bills အသင်းနဲ့မနေ့က Super Bowl Champion Kansas City Chiefs အသင်းတို့ဘောလုံးကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပွဲမှာနိုင်တဲ့နှစ်သင်းကတော့ Super Bowl လို့ခေါ်တဲ့ American မျိုးသားဘောလုံး Final မှာဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနာရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဗုဒ္ဓဘူးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းအကြီးဆုံးကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပသမ္မတနိုင်ငံတွေကတွင်းကုန်တွေအပေါ်အခွန်တိုးခေါက်ဖို့ပြောဆိုလိုက်ပြီးအစောဆုံးဖေဖော်ဝါရီ1ရက်ကစလို့တရုတ်နိုင်ငံကတွင်းကုန်တွေအပေါ်မှာလည်းအခွန်စေရခိုင်နှုန်းတိုးနှင့်ကောက်ခံသွားမယ်လို့ပြောကြလိုက်ပါတယ် EU ဥရောပသမ္ပတ်သမဂ္ဂနဲ့ပတ်သက်လို့တော့အမေရိကန်နဲ့ကုန်သွယ်ရေးမညီမျှမှုဖြစ်ပေါ်နေတာကိုချိန်ငွေရှာပြန်ကြည့်ဖို့လိုတယ်လို့ပြောပါတယ်ခင်ဗျ။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပပျောက်အောင်နှိမ်နင်းရေးတရုတ်မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။တရုတ်နိုင်ငံကုမင်းမြို့မှာမနေ့ကကျင်းပတဲ့အစည်းအဝေးမှာတရုတ်မြန်မာထိုင်းနိုင်ငံတွေအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့လာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေအာဆီယံရဲတပ်ဖွဲ့ကုလသမဂ္ဂမျိုးရေးစေဝါတိုက်ဖြည့်ရေးနဲ့ရာဇဝတ်မှုနေနေရေးအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကခေါင်းဆောင်တွေကိုဖမ်းဆီးရေးနဲ့လုပ်ငန်းတွေပပျောက်အောင်နေနင်းဖို့ပူးပေါင်းဆောင်ရွက်ရေးသဘောတူခဲ့ကြတယ်လို့ပြောကြပြီးဒီဆွေးနွေးပွဲကိုတော့ဇင်ယောပူးပေါင်းလှုပ်ရှားမှုလို့ပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံထိုင်းမြန်မာနယ်ကြား online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ online လောင်းကစားလုပ်ငန်းတွေလုပ်ကနေတဲ့ခင်ပြည်နယ်မြဝတီရွှေကုတ်ကုန်းနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေပြန်လည်ပတ်ဖို့လိုအပ်တဲ့လျှက်စစ်တာအားနဲ့ internet line အဆက်အသွယ်တွေကိုမြန်မာနိုင်ငံအတွင်းကရရှိတာမဟုတ်ဘဲတစ်ဖက်နိုင်ငံကတဆင့်ရယူတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ဒီအစည်းအဝေးကိုကိုစောင်းဝင်းလိုက်ကပြောပြပေးခဲ့တာပါ။အေကဗုဒ္ဓဘုရားရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမိုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Love နဲ့ Justin Twills တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ Viewer ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းပြီးတော့လူရည်ဆန္ဒပြေဝကြပါစေရှင်။ကျမအလေးပါပါ။Bye.
This program